တောင်ကုန်းမြို့နယ်နဲ့အရှေ့ဘက်မိုင်30လောက်အကွာမှာရှိတဲ့နေဘူရာမာဘယ်အလှဆင်ကြောင့်ထုတ်လုပ်ရေးစီမံကိန်းကိုအစိုးရက BNN ကုမ္ပဏီတစ်ခုဖြစ်တဲ့ Simico ကုမ္ပဏီကို American Dollar 16သန်းနဲ့2.25နဲ့ထိထုတ်ယူလုပ်ကိုင်ခွင့်ပြုထားတာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီဟာလွန်ခဲ့တဲ့9လလောက်ကတည်းကကြောက်တွေကိုစတင်ထုတ်ယူနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီစီမံကိန်းဟာရခိုင်ဒေသခံတွေအတွက်အကျိုးခံစားခွင့်ရှိမဲ့စီမံကိန်းမဟုတ်ဘူးလို့ဆန္ဒပြရာမှဥဆောင်ပါဝင်သူတဦးဖြစ်တဲ့တောင်ကုန်းမြို့ကန်ဦးအောင်အောင်မင်းကပြောပါတယ်
။ဒီလိုစီမံကိန်းဟာဒေသခံများအတွက်ရောတခိုင်ပြည်တဲ့အတွက်ပါလုံးဝအကျိုးမရှိတဲ့အတွက်ကျွန်တော်ဆန္ဒထုတ်ပါရတယ်ကြည့်ပါရတယ်။အပြီးနောက်အကျိုးမရှိတဲ့အပြင်အစားအသောက်ထုတ်လို့ပြရတဲ့ဗန်စရာဆုံးဆုံးမှုတစ်ခုလို့လည်းဖြစ်တယ်လို့သတ်မှတ်ပါရတယ်။ငွေကြေးရင်းနှီးမျိုးဝေးတွေပြီးမရှိသေးတဲ့အချိန်မှာဒီဘက်ကလုံးမရရှိပြီးတော့အလုပ်သဘောရောက်တဲ့သဘောဖြစ်ပါရတယ်။ဒီမှာကိန်းနဲ့ပတ်သက်ပြီးလူလူကိုပုံဝင်နေနေနေသားနေသားကြည့်အောင်ဒေသခံများသဘောဆုံးချက်လည်းရယူဖို့ရှိပါဘူး။ဒေသခံကဒီမှာကိန်းကိုလုံးဝရပ်ဆိုင်စေချင်ပါရတယ်
။စီမံကိန်းနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကတန်ကုန်မြုပ်ကန်ချွတ်နဲ့ပြီးခဲ့တဲ့နှစ်ကလာရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီလိုဆွေးနွေးရာမှာအလောက်ကန်ခွင်းလန်းရရှိဖို့အတွက်ကုန်ချိုးထုတ်လုပ်တဲ့စက်ယုံတိဆောက်ပြီးအလောက်ကန်ဖန်တီးပေးဖို့ဒေသခံတွေကတင်ပြခဲ့ပေမဲ့အခုရှင်ဒီစက်ယုံတိဆောက်ခြင်းမရှိဘဲကြောက်တုံးကျန်းတွေကသာထုတ်ယူနေတယ်လို့သိရပါတယ်။ကြောက်တုံးကြီးတွေကအဆက်မပြတ်တူဖို့ပြီးကားကြီးတွေနဲ့နေစဉ်တည်ယူနေတာကြောင့်ကားလန်းတွေလည်းပျက်စီးနေတယ်လို့ဆိုပါတယ်။တန်ကုန်မြုပ်နဲ့နေဘူးရာမှာရှိတဲ့မာဘယ်အလှဆင်ကြောက်တွေကိုအိမ်တွင်းအလှဆင်ပျက်စီးဖြစ်အသုံးပြုနိုင်တယ်လို့အေးများတဲ့အစွန်းရှိတာကြောင့်အပူဒဏ်ခံနိုင်တဲ့နေရာတွေမှာအ धिक အသုံးပြုနိုင်တယ်လို့သိရပါတယ်။နေဘူရာမာဘယ်အလှဆင်ကြောင့်ထုတ်လုပ်ရေးစီမံကိန်းကိုဒေသခံတွေရဲ့ဆန္ဒသဘောထားမပါဘဲအစိုးရကခွင့်ပြုထားတာဖြစ်တယ်လို့ဆန္ဒပြရာမှာပါဝင်တဲ့တောင်ကုန်းမြို့ကန်ကိုဇေယျကျော်ကပြောပါတယ်
ကျွန်တော်တို့ခိုင်မြေပါကြီးခိုင်တိုင်းလာရီဘူးရှင်ရဲ့ကပိုက်ဆိုင်ထားတဲ့နေကြီးတွေကကျွန်တော်တို့တရားစတာကိုဘလောက်ခုရမရပဲနဲ့ရေးရဆိုတဲ့ကြောင့်နင်းလာသွားပြီဒီကူရကမကဗရင်းနေတာမှပါတယ်ဒီလကတိုင်းရင်းသားရဲ့အခွင့်အရေးဒီလကနေဘောမတူဘူးဆိုလို့ရှိရင်ထုတ်လို့မရဘူးဆိုတော့နိုင်ငံတော်ဆိုရလေကူရကမကပါလက်မှတ်ထိုးပြဖြစ်တယ်အဲကြောင့်ကျွန်တော်ဒီလကနေနဲ့မတိုင်ရင်လည်းဒီလုတာခိုးနေခြင်းဖြစ်တယ်အဲကြောင့်ဒီဟာကိုနိုင်ငံတော်ဆိုရပြရဲဖြစ်ပြီးတော့ဒီလကနေဒီလိုနဲ့ကြီးနိုင်ပြီးတော့မှကျန်တဲ့ဆောင်ဖို့ကိုကျွန်တော်တို့ကဆန္ဒထုတ်မှာဖြစ်ပါတယ်
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာတိုင်းနယ်ပြည်နယ်တွေကနေထွက်ရှိတဲ့သယံစားတာတွေကိုပြည်ထောင်စုအစိုးရကတရားစီမံခန့်ခွဲပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားတာကြောင့်မိမိတို့ဒေသကထွက်ရှိတဲ့သယံစားတာတွေကိုမိမိတို့ပြည်နယ်ကစီမံပိုင်ခွင့်ရရှိရတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့လိုအပ်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြဘွဲမှာဘူးတီတော်စစ်တွေကြောက်ပြူမြောက်ဦးစတဲ့မြို့နယ်တွေကအရက်ဖက်ဖွဲ့စည်းကိုယ်စားလှယ်တွေလည်းပါဝင်ခဲ့ပါတယ်။ဆန္ဒပြဘွဲမှာပါဝင်ခဲ့တဲ့ဘူးတီတော်မြို့ကန်ကိုဝင်းနိုင်ကနေဘူရာမာဘယ်လဆင်ကြောက်တွေဟာနှစ်သန်းပေါင်း80ရုပ်တိတက်တန်းရှိတဲ့ကြောက်တွေဖြစ်တာကြောင့်နိုင်ငံတကာကခရီးသွားတွေအခကျင်းဝင်နဲ့လာရောက်လဲပတ်ကြီးချူနိုင်အောင်စီစဉ်ပေးမယ်ဆိုရင်ဒေသအတွက်အကျိုးရှိမှာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်တို့ခိုင်းမြို့သားတွေနဲ့ပတ်ဆိုင်တဲ့လို့ပါကျွန်တော်တို့တော့ဝေးပဲဆိုကျွန်တော်တို့ရောင်းရဲဆိုကျွန်တော်တို့မြို့နယ်ဟာဥပမာနှစ်ပေါင်း85နဲ့ကြောက်ဖြစ်လာပြီးနောက်အီမီဂရန့်ဖြစ်လာတာပါ။အဲဒီနေဘူရာကိုဘာမှတင်ဖို့မရှိတဲ့ငွေဘောက်စ်လောက်နဲ့ရောင်းစားလိုက်တယ်ဆိုတာမဖြစ်နိုင်တဲ့အရာတစ်ခုပါ။အဲဒါကြောင့်ကျွန်တော်တို့ကဒီနေဘူရာကြောက်တော်ကိုကျွန်တော်တို့ရောင်းစားမယ်စားနိုင်ငံတကာမှာလို့ကျွန်တော်တို့အေးနေဘူရာကိုပြသမယ်ဆိုရင်ဒီတမကရနိုင်ပါတယ်ကျွန်တော်တို့အများကြီး။အဲဒါကြောင့်ကျွန်တော်တို့ဒီနေဘူရာကိုရောင်းစားတာကိုကျွန်တော်တို့တစ်ဖက်မတူဘူး
။နေဘူရာမှာပဲကြောက်ထုတ်လို့ရစီမံကိန်းဟာအစိုးရက BNN ကုမ္ပဏီနဲ့အကျိုးတူပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းဖြစ်တယ်လို့သတင်းတွေထွက်နေပေမဲ့အဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးအစိုးရဘက်ကတိတိကျကျထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒေသခံတွေဘက်ကတော့အဲ့ဒီစီမံကိန်းမရမရှင်းဆန္ဒပြတောင်းဆိုသွားမယ်လို့ပြောဆိုကြပါတယ်ခင်ဗျာ။ကျွန်တော် RFB သတင်းတောင်မင်းသိအောင်ပါရခိုင်ပြည်နယ်စစ်တွေမြို့ကနေသတင်းပေးပို့လိုက်တာပါခင်ဗျာ။